ဒုက္ခတွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအဖွဲ့အစည်းညပြည့်နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်ဆိုပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးဘာညာတွားပြီးတော့ဆင်းကြနေရလဲတွေ့ပါတယ်။အဲနဲ့ပတ်သက်လို့လည်းနိုင်ငံကသတင်းထဲမှာဒါလုံးဝစင်ချာဘူးဘယ်လိုမှဖြစ်ဘူးဆိုတဲ့အချင်းချင်းတို့ပြောနေကြတာတွေ့ရပါတယ်။အခုကိုကျော်တော်သိညမြင်ဒုက္ခတွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့သူဆုံးချက်တူလည်းနည်းနည်းသုံးသပ်ပြောပြပါဦးဆရာ
။ဟုတ်ကဲ့ပါ။ဟိုပုံနှံကြီးလည်းစကမ်းတစ်ခုနဲ့ဒီလိုလက်ခံစကမ်းတစ်ခုလက်ခံတဲ့ခါမှာကျွန်တော်တို့ဇောကွင်းရောက်ခဲ့တာကတောင်ပြလောက်ပဲစကမ်းပေါ့နော်။ရေလန်းကနေဝင်လာမယ်။နှစ်ခုရစကမ်းတော့ကျွန်တော်ဇောကွင်းမရခဲ့ဘူးပေါ့။တောင်ပြလောက်စကမ်းမှာကတော့ဒီပြင်ဆင်ထားတဲ့ဟာဒီကရေပြင်အဖို့ပြောမယ်ဆိုရင်အတော်လေးစနစ်တကျရှိပါတယ်။ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံကဖွဲ့စည်းလာရှိသလား၊ကုလသမဂ္ဂလာရှိသလား၊တခြားနိုင်ငံကလာရှိသလားဆိုတော့အဲဒီစကမ်းတာဝန်ခံကိုယ်တိုင်ကဒီလိုမျိုးကပါဝင်တဲ့မီဒီယာတွေနိုင်ငံကအဖွဲ့အစည်းလာကြည့်ကြရယ်ဒီကိစ္စကိုချက်ပိုင်းတင်ပါလေဒီအာဆီယံထရိုက်ကဟုတ်ရယ်အာဆီယံဝန်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောရတယ်တကယ်ရောက်လို့တော့ကျွန်တော်အတိအကျမပြောနိုင်ပါဘူးဆိုလာကြည့်ထားကြတယ်ဆိုတော့ရှင်းနေဘူးသူတို့ကျွန်တော်တွေ့တယ်လို့ပဲသူတို့တွေ့ပါပါမြန်မာနိုင်ငံရဲ့အမှုကြီးတက်နိုင်မှုရစီစဉ်နိုင်မှုရနိုင်ငံကအတိုင်းဝန်းနဲ့ပံ့ပိုးမှုအရာတက်နိုင်တဲ့လောက်အတိုင်းတာနဲ့ပြင်ဆင်ထားတာမှာတော့သူတို့ပြင်ဆင်ထားတဲ့လူကြီးအလေးကျွန်တော်ဆက်ပါပြီးလဲနေပါတယ်တောင်းရှိတဲ့လူကြီးကိုသူတို့ကတိုင်းကကြည့်မယ်ဆိုတော့ဒါအတော်လေးကိုချက်ကနနာပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ဒီပြင်ဆင်ချက်တွေမလုံတော့လို့ဒီပြင်ဆင်ချက်တွေကဟလာမပြည့်စုံလို့ပြန်လာတာမဟုတ်ဘူးလို့လည်းပဲတတိယခါပါပြီးသားပါသူတို့ပြန်လာတဲ့အကြောင်းတက်ချက်တွေကတခြားကောင်းစုချက်တွေနဲ့တခြားကောင်းတက်ချက်တွေရှိပါတယ်ဒီပြင်ဆင်ချက်တွေအရာကြောင့်တော့ပြန်လာတာကအကြောင်းတက်ချက်ကမဟုတ်ပါဘူးလေတို့ကျွန်တော်တို့ပြောနေတာကဒီပြင်ဆင်ထားချက်တွေဟာမြန်မာနိုင်ငံတိုင်းတာနဲ့လက်ရှိအခြေအနေရနဲ့နိုင်ငံကပံ့ပိုးမှုရနဲ့အတိုင်းတာတစ်ခုတည်းပြည့်စုံလို့လောက်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီဘက်မှာကြံရိုက်ခဲ့တဲ့တိုင်းဒီခိုင်တွေတခြားလူမျိုးစုတွေအနေနဲ့ဟိုဘက်ကိုထွက်ပြေးသွားတဲ့လူတွေပြန်လာမဲ့ကိစ္စအပေါ်မှာအဓိကအဖြစ်တော့သူတွေလုံခြုံရေးအတွက်စိုးရိမ်မှုရှိတယ်ဆိုတော့ကျွန်တော်ကြားပါတယ်ကိုကျော်တော်ကင်းသတင်းထဲမှာလည်းတွေ့ရပါတယ်ဒါပေမဲ့စီးပွားရေးအဖြစ်သူတို့နဲ့အစကတည်းကပူပေါင်းပြီးတော့သဟာသရာဖြစ်အောင်နေခဲ့ကြတဲ့အဆိုင်ဝိုင်း level ရှိပါတယ်အဲ့ဒီမှာစီးနေလို့ထင်ပါတယ်အဲ့တော့တေဝင်းပြန်လာတဲ့လူတွေပြန်လာမဲ့အရေးကိုဒီဘက်ကလူတွေလက်ခံကျင်တဲ့လူသဘောထားပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောထားကိုတင်လဲတိောက်ပြီးပါသေးသလားခင်ဗျာ
ဟောကျွန်တော်တကယ်လူလူပေါ့လေဒီကတော့မောင်းတော့ဒေတာလူလူပေါ့ဖြစ်ပြီးသွားတာကလည်းမောင်းတော့ဒေတာကလည်းဖြစ်ပြီးသွားတယ်ပြန်လာနေပြီဒီမောင်းတော့ဒေတာတောင်းချင်ပါမယ်ဒီခိုင်းသားမှာဆိုတော့မောင်းတော့ဒေတာလူလူပူတိုင်းနဲ့တော့ကျွန်တော်သိဆုံးမှုတွေမရခဲ့ပါဘူးဒီစဉ်နဲ့အစီအစဉ်ရပေါ့အချိန်ရပေါ့အချိန်ကတည်းကရပေါ့ဒါပေမဲ့မောင်နှောက်ခင်ဦးချုပ်ရင်းမှုနဲ့ကျွန်တော်ပြည်သူ့ဝင်ရောင်းရတဲ့အခါမှာတော့ကျွန်တော်ရဲ့နေကုန်ကိုမေးပါတယ်အကြမ်းဖျင်းပြောရမယ်ဆိုရင်တော့မောင်နှောက်ခင်ဦးချုပ်ရင်းမှုရဲ့ဆေးဆူချက်မှာလူကြောင့်အဆင်မှုရှိတယ်ဆေးမှုရှိတယ်ဒီဆေးမှုကိုလည်းသူတို့သိတယ်တခြားနိုင်ငံကအဖွဲ့အစည်းတွေဆိုးရမှုတွေဖွဲ့စည်းကြလည်းသူတို့သိတယ်အဲ့လိုသိတဲ့အတွက်အဲ့ဒီဆိုးရင်မှုတွေကိုကြောက်အောင်ပြန်လာတဲ့အခါမှာပြန်လာတဲ့လူတွေနဲ့လက်ရှိဒီတော်ထဲမှာရှိနေတဲ့လူတွေနဲ့အဆင်ပြေအောင်ဆိုပြီးတော့သူတို့တဟဆာတာချီပြန်လည်နားလည်မှုရှိရေးအစီအစဉ်တွေလည်းပဲလုပ်လို့ရှိပါတယ်တိုးတော့အဲ့ဒီလုပ်နေတဲ့အစီအစဉ်တွေကအစိုးရကတာဝန်ယူပြီးတော့အစိုးရကအစီအစဉ်ပြီးတော့လုပ်နေတာမျိုးတော့မဟုတ်ပါဘူးမောင်နှောက်ခင်ဦးချုပ်မှုကိုယ်တိုင်ကပြောတာကအဖွဲ့အစည်းတွေကနေပြီးတော့ဖွဲ့စည်းတွေဆိုတဲ့နေရာမှာကျွန်တော်တို့နိုင်ငံတကာအစိုးရမှုတော့ဖွဲ့စည်းတွေကဖြစ်ပါလိမ့်မယ်ဒီဖွဲ့စည်းတွေကနေပြီးတော့ပြန်ဝင်လာတဲ့လူတွေနဲ့ဟလာလက်ရှိဒီတော်တွေမှာရှိနေတဲ့ဒီသားကံကြီးချာမှာနားလည်မှုရှိအောင်ဒါဆိုတာဖြစ်အောင်ပြန်လည်ပြင်ပြအောင်စုတဲ့အစီအစဉ်လေးတွေပြုစုဆွေးနွေးတာတွေရှင်းလင်းပြောဆိုတာတွေလုပ်နေတယ်ဆိုပြီးတော့မောင်းနှောင်းခေအုပ်ချုပ်ရေးမှုကပြောတာရှိပါတယ်။အတိစိုးရင်စိတ်ကလည်းပဲဒီဘက်ကလူမှုရှိတယ်လို့ဟိုဘက်ကဖြတ်ပြေးသွားတဲ့ပြန်ဝင်လာဖို့စီစဉ်စီဒီသားကံကြီးမှာလည်းရှိပါတယ်။ဒါပေမဲ့နောက်ထပ်တစ်ခုကျွန်တော်ရရဲ့ရေဝင်ရခံစားချက်ကတော့ဘယ်လိုမျိုးလဲဆိုတော့ဟိုဘက်ကပြန်ဝင်လာဖို့အတိအကျဆန္ဒရှိနေတဲ့လူတွေဒီဘက်မှာစုမှုသားချင်းရှိတဲ့လူတွေစီးပွားရေးလုပ်ငန်းရှိတဲ့လူတွေဆိုတဲ့အခါကျတော့သူတို့တွေမှာတကယ်တော့ဒီအချက်မှန်နေဆိုရင်ပေါ့လေသူတို့ပြန်ဝင်လာခြင်းနဲ့ဆိုတဲ့အချက်မှန်နေဆိုရင်သူတို့တွေမှာဒီ data ကံတွေနဲ့သူတို့ကနှစ်ပေါင်းများစွာအတူလက်တွဲနေလာကြတာနေနေများနေလာကြတာအေးအေးချမ်းချမ်းကုလူဆက်ဆံပြီးတော့နေလာကြတာတကယ်နဲ့ဆက်ဘာမှစိုးရိမ်စရာရှိတဲ့နေလာကြတာဆိုတော့ပြန်ဝင်လို့တကယ်ပြောတဲ့လူတွေသားမှာတော့အဲ့ဒီလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စရာရှိတယ်ဆိုရင်တော့မှအနေအချင်းမရှိမလားလို့ကျွန်တော်အဲ့ဒီလိုမျိုးအသွေးကြောင်းမိပါတယ်
ပြန်လည်ပြင်ရည်အတွက်လုပ်နေတဲ့အဖွဲ့အစည်းတွေဟာခုနကကျွန်တော်သိတော့တဲ့အထက်မှာနိုင်ငံတကာ NGO တွေလို့ဆိုတော့နိုင်ငံတကာ NGO တွေအပေါ်မှာတော့ဒေသခံတွေကယုံကြည်မှုရှိကြရလားဒီ NGO တွေဟာတစ်ဖက်တော့ပဲလိုက်ပြီးလုပ်တယ်ဆိုရဲ အမည်လည်းပဲတော်တော်ကြားခဲ့ရပါတယ်ဆိုတော့အဲ့လိုဆွဆွဲချက်တွေအဲ့လိုပြောဆိုမှုတွေပေါ့လေဆိုတော့နိုင်ငံတကာ NGO တွေလူပဲပြည်တွင်း NGO တွေကတော့မလုပ်ကြဘူးကအာဏာပိုင်တွေကတော့လုပ်မသေးကြဘူးလားဆိုတော့လည်းကျွန်တော်သိကြပါတယ်
တော်ဝင်ရှိသူတွေဘိုင်းမှာတော့ဒီဝင်ကြီးတော်တော်ဝင်ရေးကိုလည်းကြော်ထားဘူးတာရှိပါတယ်။ပြန်လည်းပြင်းပြရေးတော့သာသာဖြစ်တဲ့အစီအစဉ်လေးလုပ်နေဆိုပြကြော်ထားဘူးတာရှိပါတယ်။ဒါပေမဲ့ကျွန်တော်ကလက်တွေ့မြေပြင်မှာမောင်းလို့ခင်ဥဆိုရင်းနဲ့မောင်းလို့ခင်ဥဆိုရင်းမှုဆိုတာကဒီပြန်လည်းနေရာထားထားရင်းနဲ့ပတ်သက်ပြီးတော့ဒီကတော်ဝင်ရှင်နေရာတူပါသူကအဓိကဟိုသူတို့အဲ့ကောမဒီရဲ့တော်ဝင်ကမှာဆိုသူပြောတာအရသာရှင်းပါတယ်။အစိုးရဘိုင်းကနေပြီးတော့ဒီသာသာဖြစ်ရေးပြန်လည်းပြင်းပြနေပတ်သက်ပြီးလုပ်နေတာမရှိဘူးသို့တော့တခြားအဖွဲ့အစည်းတွေကသွားမှုတော့ပုံစံကလုံနေတဲ့ကိစ္စတွေလုံဆောင်တဲ့ဒီကိုတို့ကခုချက်ပေးနေတယ်သူတို့အသားတွေကိုသူတို့ဝိုင်းပြီးတော့စံပိုးနေတယ်ဆိုတဲ့ဘက်မျိုးသူတို့ပြောပါတယ်ဆိုတော့ဒါကနိုင်ငံတကာ NGO တွေဘောရစီဘုံကဘောရနဲ့ပတ်သက်လို့ပြောရမယ်ဆိုရင်လည်းကျွန်တော်အစိုးရကပြောခဲ့တယ်လို့လူလူနဲ့ကျွန်တော်ကတိုက်ရိုက်ပြစ်ဆိုမြန်ခွင်မရတဲ့တဲ့လူလူရဲ့တကယ်အဆင်အမှန်ဘောရအောင်လို့ကျွန်တော်သိခွင့်မရခဲ့ပါဘူးဆိုတော့ဒီတောင်းရှိသူတွေရဲ့အပြောအရာဆိုရင်တော့တစ်ခါတော့ဒီပြောင်းဝင်လာဖို့ကိစ္စနှောင့်နှေးနေတဲ့အပေါ်မှာအလားနိုင်ငံကအဖွဲ့အစည်းတွေရဲ့လုံဆောင်ချက်ပြုမှုချက်ကျိုးဆွချက်တွေကလည်းပဲတော်တော်မှုရှိတယ်ဆိုတော့တဘောမျိုးတောင်းရှိသူတွေကသာပြောတာကိုတော့ကျွန်တော်သိကြဖို့ကျွန်တော်ကြားခဲ့ရပါတယ
်သူတို့ရဲ့ကျိုးဆွမှုကဘယ်လိုဖျောက်တာခင်ဗျာ
ဒီပြန်လာဖို့အတွက်ဟလာဟိုဘက်ကပြန်ဝင်မလာနိုင်ဘူးဆိုတဲ့ကိစ္စပေါ်မှာ NGO တွေနိုင်ငံခြား NGO တွေကနေပြီးတော့အဖွဲ့အစည်းတွေကနေပြီးတော့ဟလာဒီဘက်မှာအဲ့ဒါလုံခြုံရေးရအမှားကနေရှိသေးဘူးဒီဘက်မှာတခြားအခြေအနေတွေကမပြည့်စုံမလုံလောက်သေးဘူးဆိုတဲ့သဘောမျိုးဒုက္ခတွေကိုပြောရဲဆိုတဲ့ပုံမျိုးပေါ့ဒီတိကျကျလို့တော့ကျွန်တော်ပြောလို့မရပါဘူးအဲ့လိုအခြေလက္ခဏာမျိုးတာဝန်ရှိသူတွေဘက်ကပြောတာကိုကျွန်တော်ကိုယ်တိုင်ကြားခဲ့ရတာပါ
ဆိုတော့အခုအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာ NGO တွေနိုင်ငံတကာရဲ့အမြင်တွေမှာပြည်အမှန်တွေအခြေအနေမှန်တွေထင်ထအောင်ပုံပြီးဖြည့်ပေးလိုက်စင်တယ်လို့ထင်ပါလားဒီကိစ္စမှာကဲမင်းတို့ခင်ဗျားတို့စတင်ရဝင်ပြီးတော့မြင်ကြလုပ်ကြဆိုရင်အခြေအနေပိုကောင်းမှာမလားဒီလိုမျိုးအခြေအနေပိုပြီးတော့များဆူတော့နိုင်လို့ဆိုရင်ဘယ်စီရပါလဲ
ကျွန်တော်တို့ရဲ့ခေတ်ဟိုပုံကူအမြင်ပေါ့လေပုံကူရင်းကပြောရင်တော့နိုင်ငံတကာပေါ်ကြည့်လို့ဆိုတော့ပမာတစ်ဆင့်တော့ကျွန်တော်ကဒီဒရူးမီဒီယာသမားတွေအနေနဲ့လွတ်လပ်လပ်တင်းရှိခွင့်ရအောင်တာဝန်ယူတဲ့ဘက်ကလုံခြုံရေးပိုင်းစိုးရင်ကျအကြလုံခြုံရေးကိုတာဝန်ယူပေးတဲ့ကလည်းလူတဲ့အချိန်တွေမှာသူတို့တောင်းတဲ့နေရာကိုတောင်းမယ်တွေ့ကျင်တဲ့နေရာတွေ့ကျင်တဲ့လူနဲ့တွေ့မယ်ပြည့်စုံမင်းမြန်းမယ်ဟလာအဲ့လိုမျိုးလွတ်လပ်လပ်တင်းရှိခွင့်တင်းပြူကြခွင့်ပေးတဲ့လူကျွန်တော်ခံစားယူကြည့်ပါရစေအဲ့လိုလွတ်လပ်လပ်တင်းရှိခွင့်တင်းပြူကြခွင့်ပေးခြင်းအပြင်ဒရင်းမီဒီယာကအများကြီးရောက်လာမယ်ဒရင်းဌာနတွေအများကြီးရောက်လာမယ်အဲ့ဒီဒရင်းမီဒီယာသမားတွေဒရင်းမီဒီယာဌာနတွေထဲမှာအစိုးရတာဝန်ရှိသူတွေပဲဒေတာကြံတွေပဲတချို့မြန်မာနိုင်ငံလုံးကလူပုဂ္ဂိုလ်တွေကပြောဆိုနေတယ်လို့ဆွဆဲနေတယ်လို့စိုးရိမ်နေတယ်လို့တစ်ဖက်ဆောင်းနေပြကြရဲဆိုတဲ့ပုံစံမျိုးလေရှိတယ်လည်းရှိပါပါဒါပေမဲ့အဲ့ဒီဒရင်းမီဒီယာသမားတွေထဲမှာကျွန်တော်တို့ဒီလိုရေလိုမျိုးဗက်မလိုက်ခင်းနေဟလာတစ်ဖက်စလုံးကနေပြီးတော့အဒီယိုရဲ့ဒေတာကတော့ဗက်မလိုက်ဘူးဆိုရဲကျွန်တော်ဒါကျွန်တော်တရင်ဌာနတခုရကိုယူပြီးပြောတာမဟုတ်ပါဘူးအဲ့လိုတရင်ဌာနတွေကတရင်သမားတွေလည်းအများကြီးပါလာမှာပါအချိန်မှန်ကိုတကယ်ကိုလက်တွေ့ကျကျနှစ်ပတ်စလုံးကသဘောထားမြင်ပြီးအချိန်မှန်တွေကိုလက်ရှိဖြစ်ပြနေတာတွေကိုသင်ကြားမဲ့တရင်သမားတွေအများကြီးပါလာမှာပါအဲ့ဒါဟာဒီအချက်ချင်းအချက်တွေကိုဖြစ်ရှင်းဖို့အတွက်အများကြီးအထောက်အကူဖြစ်စေပါလိမ့်မယ်နိုင်ငံတကာအဖွဲ့အစည်းတွေကိုလွတ်လပ်ကောင်းကင်ပြုလိုက်ခြင်းကိုဆိုတဲ့မိကုံကတော့ကျွန်တော်အနေနဲ့အတိအကျပြောဖို့ခက်ပါတယ်ကျွန်တော်တို့အရင်ကယူဆချက်ကတော့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းပဲပိတ်ပင်ကတ်တက်ထားတာမရှိဘူးနဲ့နိုင်ငံတကာကသဘောတူလက်ခံထားတဲ့စံနှုန်းဆန်ထားပြီးအကြိုက်တာဝန်ရှိသူတွေနဲ့စနစ်တကျစက်စက်နက်နက်စဉ်းစားဆင်ခြင်ညှို့ညင်ပြီးတော့စီစဉ်ခွင့်ပြုပေးနိုင်ရလို့ဆိုရင်အပြစ်ထွက်အကျိုးဆိုးဆိုးတဲ့ကောင်းကျိုးပုံများနိုင်လိမ့်မယ်လို့ဟိုကျွန်တော်ပြောနေတယ်အဲ့လိုပဲယူဆမိပါတယ်ခင်ဗ
ျနောက်ဆုံးတခွန်းထပ်ပြီးတော့မေးကြပါရဲအခုကြည့်နေတဲ့အခြေအနေဟာအမှန်ဖြစ်လာမဲ့လမ်းကြောင်းမှန်မဟုတ်ရောက်နေပြီလို့ဆိုထိုင်ပါလားတစ်ချက်ကအဲ့လမ်းကြောင်းမှန်ဟာဘယ်လောက်ထိဝေဝေချောက်အောင်မထင်ပါလဲရောက်နေပြီလို့ဆိုရင်ပုံမှန်ပြန်ဖြစ်ဖို့အတွက်အကျဉ်းမြင့်ပါလ
ားနောက်လိုပါဆိုကျွန်တော်တို့ကလည်းနေနေပြောရတယ်ပုံမှန်ပြန်ဖြစ်ဖို့လမ်းကြောင်းကတော့အတော်လေးဝေးသေးတယ်လို့ဆိုရမှာပါဘာကြောင့်လဲဆိုတော့ကျွန်တော်နေကမြင်းပေါ်မှာနေထိုင်ကြတဲ့စကံကပုပ်ပုပ်ကိုကျွန်တော်မြင်နေတဲ့အခါမှာလက်ဖက်ကနှိလို့မရတဲ့အခြေအနေတွေကအများကြီးကိုဖြစ်နေပါတယ်ဥပမာနာမည်ကိစ္စရိုဟင်ဂျာဘင်္ဂလီဆိုတဲ့ကိစ္စတခါကျွန်တော်တို့ NDC တက် process ကိစ္စ NDC တက်လုပ်ငန်းရှင်ပေါ့လေ NDC တက်တယ်နဲ့ဆင်မာဒီနိုင်ငံသားရှောက်ထားရေးလုပ်ငန်းရှင်ပေါ့ဆိုတော့အဲ့ဒါကတစ်ဖက်ကလည်း NDC တက်ကိုလုံးဝလက်မခံဘူးဟလာတစ်ဖက်ကလည်း NDC လုပ်ငန်းရှင်တွေလုပ်နေတယ်တစ်ဖက်ကရိုဟင်ဂျာဆိုတာကိုလုံးဝလက်မခံဘူးတစ်ဖက်ကဘင်္ဂလီကိုခေါ်တာကိုလုံးဝလက်မခံဘူး အဲ့ဒါကြီးကကျွန်တော်အခုလက်ရှိအချိန်ကြီးသိထားတဲ့အချိန်အတော်ကြီးကိုညံ့နိုင်အောင်ဆင်းပြီးတော့ထွက်ခဲ့ဦးမှာပါကျွန်တော်ရဲ့ရုပ်ရင်းယူဆချက်ကတော့နှစ်ဖက်ဝန်းဝိုင်းကတကယ်အလုံးမြင်ကြီးတဲ့နိုင်ငံအတွက်ဟလာအုပ်တိုင်းကြီးရေရှည်ညင်းချင်းကြီးအတွက်ပြန်လည်တင်းမြောက်ကြီးအတွက်အလုံးမြင်ရှိတဲ့ခေါင်းဆောင်တွေကအလုံးမြင်ကြီးကြီးနဲ့ဆစ်ဆစ်ဆီထားပြီးတော့ဟလာချုပ်ပိစားတွေကိုဒီဘက်ကလည်းချော့ဒီဘက်ကလည်းချော့ဒီဘက်ကလည်းလောလောနေနေတော့ပြီးတော့ဟိုဘက်ကလည်းတချို့ချီရှော့တင်တာချီရှော့ပေးဆိုတဲ့ပုံစံမျိုးနဲ့မလုံနိုင်တရွေ့တော့ဒီအချိန်ကြီးကစလို့စီပြေလေကောင်းမဖို့မရှိပါဘူးအဲ့လိုမျိုးနှစ်ဖက်ကဖြန်းပြီးတော့ပြေပြေလေးလေးလုံနိုင်တဲ့အချိန်မျိုးကလည်းလောလောဆယ်မှာတော့လမ်းကမမြင်သေးဘူးလို့ပဲပြောရမှာပါခင်ဗျာ